Let's discuss day 10. Dr. Ma name, hope you're there. Kayaba ma, say yet though, go to Guabari. Menetamine, Kunanai, Guelo Masuri, Diteyaba, Sonka Barome. Dajau, Divinia, Hosema, Yogido, Dima, Bari Tin Tonka Gede, Bari Tin Luja Gede Sudago, Yampi, Tonka Jabu Chipare. Diroma, Yogido, Indian Guare Aka, Divikatana Nibu, Satema, Machimalin Chimalide. ตังเดียพิมลียาอ๋องဖြစ်ပါတယ်နောက်ပြီးတော့လေတရားကိုဆက်ပြီးကောင်းကောင်းမွန်မွန်ရှုနိုင်ပြီးဒီတရားရှင်းနည်းနဲ့ရသိရထိုက်တဲ့အကောင်းဆုံးအကျိုးကျေးဇူးတွေကိုလည်းခံစားနိုင်ဖို့ရဖြစ်ပါတယ်တရားအလုတ်ကိုစကြောတော့ပထမဦးဆုံးယန္နာ၃ပါးကိုခံယူခဲ့ကြပါတယ်ဘုရားဓမ္မနဲ့တန်ခါကိုကိုယ်ဝေရာဟူ၍ ဝင်ကြည့်စိကပါဤလို့ခံယူကြပါတယ်ဘုရားကိုသိကတဲ့ဆိုရမှာမြတ်စွာဘုရားမှာသိအောင်နေတဲ့တမက်ခန္ဓာကိုသိကတာဖြစ်ပါတယ်ဘုရားဆိုတာကတော့တရားကိုမြင်သွားတဲ့ပုဂ္ဂိုလ်လို့အဓိပ္ပာယ်ရပါတယ်မြတ်စွာဘုရားသိရှိသွားတဲ့မြင်ရှိသွားတဲ့ရရှိသွားတဲ့တရားတို့ကိုသိကတာဖြစ်ပါတယ် ယောဂီတို့အခုလိုတရားမှမလာပြီးတရားကိုသင်သုံးကြတာဟာလေယောဂီတို့ကိုယ်တိုင်တရားကိုသိရှိသွားဖို့တရားကိုမြင်ရှိသွားဖို့ရရှိသွားဖို့ရဖြစ်ပါတယ်။ယောဂီကိုယ်တိုင်ရရှိပြီးပွားများပြီးမြင်ရှိသွားတဲ့တရားသာသာရင်ယောဂီကိုယ်ကိုယ်ရာခိုးလုံးများအားထက်ရာဖြစ်နိုင်ပါတယ်။အကာအကွယ်ပေးနိုင်ပါတယ်။ကုဏီမကသည်တောင်းဆိုနိုင်မှာဖြစ်ပါတယ်။ ကျောင်းပုဂ္ဂိုလ်တူတယောက်ပွားများထားခဲ့တဲ့ရရှိထားခဲ့တဲ့ရှင်းထားခဲ့တဲ့တရားဟာမိမိအတွက်လမ်းပြပေးနိုင်ယူအားပေးနိုင်ရတာဖြစ်ပါတယ်။ဘိက္ခုဝေအတ္တတိပါဝိဟာရထအတ္တတရဏအနိယတရဏဓမ္မတိပါဝိဟာရထဓမ္မတရဏအနိယတရဏလို့ မြတ်စွာဘုရားကဟောတော်မူခဲ့ပါတယ်။ဒေသူကမခိုးလုံးအာမထပါနဲ့။မိမိကိုယ်ကိုယ်သာခိုးလုံးပရာလို့အားထားပါ။ပင်ရဲမှာလေမုန်တိုင်းကြီးကြပြီးလေသာဘေးကြီးထိနေတဲ့အခါများမှာဆိုရင်ခိုးလုံးဖို့ရအတွက်အကွယ်အကာလိုပါတယ်။အတားအဆီးပေးနိုင်တဲ့ကျွန်းကိုလိုပါတယ်။ဒါကြောင့်မြတ်စွာဘုရားကမိမိကိုယ်ကိုယ်သာရင် ခုံလုံးညာကျုံဖြစ်ပါစေ။မိမိသာရင်မိမိရဲ့ခုံလုံးညာကျုံဖြစ်ပါတယ်။မိမိကိုယ်ထဲမှာသာအကာအကွယ်ယူပါ။ဘယ်သူ့ကိုမှခုံလုံးညာလို့အာမထပါနဲ့လို့ဟောတော်မူခဲ့ပါတယ်။ဓမ္မဒီပါဝိဟာရတာတရားကိုယ်သာရင်ခုံလုံးညာကျုံပြုလို့ပါ။ဓမ္မတာရဏတရားကိုယ်သာခုံလုံးပါ။အနိမ့်ညာတာရဏတခြားဘာကိုမှအာမထပါနဲ့
ခုံလုံးကနဲ့လို့ဟောတော်မူခဲ့ပါတယ်။ယောဂီတို့ကိုယ်တိုင်ကိုယ့်ဟာကိုယ်ပွားများထားတဲ့တရားကသာရင်ယောဂီတို့အတွက်အကျိုးဖြစ်ပြီးအကာအကွယ်ပေးပြီးခုံလုံးကဖြစ်ပါလိမ့်မယ်။တခြားဘာသာမှမဖြစ်နိုင်ပါဘူး။ဒီနားလည်းမှုရဲ့ယတနာ၃ပါးကိုခုံလုံးရမှာဖြစ်ပါတယ်။ကိုယ်တိုင်တရားကိုပွားများရမှာဖြစ်ပါတယ်။ကိုယ်ကတရားကိုစောင့်ရှောက်မှတရားကကိုယ့်ကိုစောင့်ရှောက်မှဖြစ်ပါတယ်။ ပုဂ္ဂိုလ်တဦးကဒီပုဂ္ဂိုလ်ဟာဖြင့်ငါ့ကိုဒုက္ခဆင်းရဲတွေကလွတ်အောင်လုပ်ပေးမှာပဲဆိုတဲ့အမြင်မှားနဲ့တော့မခိုးလုံသင့်ပါဘူး။ဒီပုဂ္ဂိုလ်ဟာဘယ်လောက်ပဲတကိုးရှိရှိယောဂီတို့ရဲ့တန်လျာဝတ်ဆင်းရဲကလွတ်မြောက်အောင်သူ့ပခုံးပေါ်မှာထမ်းပြီးပို့ဆောင်ပေးနိုင်ပါဘူး။လမ်းပြပေးနိုင်ရုံအကူအညီပေးနိုင်ရုံအားပေးနိုင်ရုံလောက်သာတတ်နိုင်ပါတယ်။ကိုယ့်ရဲ့လွတ
တော့ဆိုတာလေကိုယ့်ရဲ့ဘဝဘဝကစူတောင်းပူလောင်လာခဲ့တဲ့တန်ကြီးကဟောင်းတွေအမှုတရားရှိလေတာတွေကိုပေးပို့ပြီးကိုကိုတိုင်းဓမ္မလမ်းစဉ်မြတ်ရှင်လမ္မာကြီးကိုတရားရှင်တရားရှင်ဆောက်တော်ရမှာဖြစ်ပါတယ်ဓမ္မသရဏကိစ္စမီတရားတော်မြတ်ကိုခိုလိုများဟူ၍သိကပ်ပါ၏ဆိုရမှာလေလုံလုံးလုံးစဉ် ်ဝတ်ပြုမှုတွေမျိုးရိုးကလာကိုယ်ဝန်မှုတွေကိုလုံခြုံမှုတွေကိုမစင်စားမစင်ကျင်ပဲခိုးလုံရမှာမဟုတ်ပါဘူးသီလသမာဓိပညာတို့ကိုခိုးလုံရမှာဖြစ်ပါတယ်သံဃာတရဏကျစ္စာမီသံဃာတို့မြတ်ကိုခိုးလုံပါဤဆိုရမှာလေဒိုင်းတစ်ခုကလူတစ်ခုကိုခိုးလုံရမှာမဟုတ်ပါဘူးဓမ္မနန်းစီမြတ်ရှင်နန်းကျောင်းကိုရှောက်သွားပြီးမြင့်မြတ်သွားတဲ့ပုဂ္ဂိုလ်အထုအထိတ်ကိုရောက်သွားပြီးဖြစ်တဲ့ပုဂ္ဂိုလ်ယဟန်ကိစ္စပြီးမြောက်သွားပြီးဖြစ်တဲ့ပုဂ္ဂိုလ်တွေကိုကြည်လိုအားကြပြီးတော့ကိုယ်လေတရားလမ်းတောင်းမှာမြင့်မြတ်အောင်အခြေဖိုက်ဖို့ရာဖြစ်ပါတယ်ပုဂ္ဂိုလ်ကိုမဟုတ်ပါဘူးပုဂ္ဂိုလ်ရဲ့အရေးချင်းတွေကိုခိုးလုံတာဖြစ်ပါတယ်ယောဂီတို့နားလည်ရမှာကတော့မိမိတို့ကိုယ်တိုင်ပွားများထားတဲ့တရားကိုခိုးလုံရမှာဖြစ်ပါတယ်ဘုရားဟာဓမ္မမရှိတဲ့ဘုရားမဖြစ်နိုင်ပါဘူး။သံဃာဟာလည်းဓမ္မမရှိတဲ့သံဃာမဖြစ်နိုင်ပါဘူး။ဓမ္မဟာလည်းကိုယ်တိုင်မပွားများရင်ဓမ္မမဟုတ်ပါဘူး။ဒါရီတိတိဓမ္မရှင်းသုံးခြင်းပွားများခြင်းရှင်းသုံးပွားများမှသာဓမ္မဖြစ်လာပါတယ်။ဒီတော့မှတကယ့်ကျေးဇူးကိုခံစားရပါတယ်။အကွေအကအကူအညီလည်းပေးနိုင်ပါတယ်။ဒါကြောင့်တရားကိုကိုယ်တိုင်ကျင့်ဖို့ရာကအင်မတန်အရေးကြီးပါတယ်။ပြီးတော့တရားဟာယောဂီတို့ရဲ့ဘဝတာနေ့စဉ်နေ့စဉ်မှာအသုံးပြုဖို့ရာလည်းဖြစ်ပါတယ်။အခုလိုတရားမှတ်တွေကိုလာရမှာတရားကိုနေ့စဉ်လုပ်ငန်းတွေလုပ်ကိုင်နေတဲ့ကိစ္စတွေထဲမှာဘယ်လိုအသုံးပြုဖို့ရာလဲဆိုတာကိုလည်းစဉ်းစားဖို့လေ့လာဖို့ရာဖြစ်ပါတယ်။တရားကိုစပြီးရှင်းသုံးပွားများလာပြီဆိုရင်တရားရဲ့ကိုယ်အင်္ဂါတွေကိုကလည်းတိုးပွားလာကြပါတယ်ဒီအထဲမှာအင်္ဂါနှစ်ရက်အားဖြင့်ယောဂီတို့ဟာဓမ္မလမ်းစဉ်မှာဘယ်လောက်ခီးရောက်နေပြီလဲဆိုတာကိုသိနိုင်ပါတယ်ပထမအင်္ဂါရက်ကတော့ကိုကျိုးကိုမညှော်မှန်းပဲသူများအကျိုးအတွက်ကိုတောင်းရမှုထမ်းဆောင်မှုဖြစ်ပါတယ်တရားမှာမြင့်တက်လာပြီဆိုရင်ငါဆိုတဲ့အစွဲဟာနည်းနည်းလာပြီးဒီကိုယ်ကောင်းကြံနေတဲ့စိတ်တွေကြောက်ပွင့်လာပါလေအဲ့ဒီခါကျတော့သူတပားအကျိုးကိုဆောင်ရွက်ရမှာကိုကျိုးကိုညှော်ကိုချက်ပြီးမပါတော့ပါဘူးကိုကျိုးကိုညှော်ကိုတဲ့လူကတော့အလားအလာတစ်ခုကိုရန်လို့ရန်ညာလောက်ကန်ဆောင်ရွက်ခြင်းဖြစ်ပါတယ်ဘုရားရှင်ကိုတာတောင်းမှာအခုခုကိုတောင်းတာလို့လိုချင်လို့လည်းဖြစ်တတ်ပါလေတဲ့သူလည်းတန်းတယ်ဆိုရင်အနည်းဆုံးနာမည်ကိုလိုချင်လို့ကြောက်ကြခြင်းလို့လည်းဖြစ်ခြင်းဖြစ်နိုင်ပါတယ်လူတို့ဥဒိယကိုဓမ္မမဟုတ်ရင်လည်းအသိအဖော့တစ်ခုကိုစေတနာဝင်တာအလို့ဆောင်ရွက်ပေးတာဒီဟာလေကိုကျိုးအတွက်အလားအလာကိုညှော်ဖို့လိုလေဖြစ်တတ်ပါလေငါအစွဲကပြောက်ပွင့်လာပြီဆိုရင်တော့တရားကပြင်းရဲလာပါလေတရားပြင်းရဲလာတယ်ဆိုရင်ငါအစွဲကပြောက်ပွင့်လာပါလေအဲ့ဒီအခါကျတော့သူများ၏အတွက်ဆောင်ရွက်ပေးတာဒီဟာကိုယ်မှသာပို့ရာတက်တက်ပဲဖြစ်ပါလေပုပ္ပုဒီလူတွေများများဟာအများဆုံးအကျိုးခံစားနိုင်ပြီဘုမြတ်တဲ့မြစ်ကဘယုနာစေတနာတွေနဲ့တောင်းရပေးလာပါတယ်ဒါဟာဒီပုပ္ပုဟာတရားမှာတိုးတက်နေပြီဆိုတာကိုပြတာပါပဲတရားအလုံးလုံးတောင်းမှာငါအတွေ့ဒါအကျိုးရှိမှလည်းဘယ်သူတွေပါဖြစ်ဖြစ်ငါဘယ်လိုမတိုက်ပါဘူးငါလွတ်မြောက်ရင်ပြီးတာပဲလို့စိတ်ထားတွေရှိနေရင်တော့ဒီပုပ္ပုဟာမလွတ်မြောက်နိုင်သေးပါဘူးဒီလိုစိတ်ထားမျိုးနဲ့ငါအစွဲကိုပိုပြီးပွားများစီပါပဲခုအကျိုးကိုအလားအလာကိုလုံးဝမမျှော်လင့်ပဲမမျှော်ဘဲပဲသူများတွေရဲ့ကောင်းကျိုးကိုဘယ်လိုဆောင်ရွက်ရပါမလဲလို့စင်ကြယ်တဲ့မေတ္တာကရုဏာစေတနာနဲ့ဆောင်ရွက်နိုင်ခြင်းဟာတရားရဲ့တိုးတက်မှုရှိမရှိအတိုင်းအထွာတစ်ခုဖြစ်ပါတယ်တရားမှာတိုးတက်မှုရှိမရှိနောက်အတိုင်းအထွာတစ်ခုကတော့သူ့ကျေးဇူးကိုတိကျမှုဖြစ်ပါတယ်ကိုယ်ကသူများကိုပူနေဆောင်ရွက်ပေးတဲ့အခါမှာတော့အလားအလာကိုမညှော်ဘိုးရပါဘူး။ဒါပေမဲ့ကိုကသူများစီကတခုခုပစ္စည်းအကူအညီအခောက်အပန်းအကြံဉာဏ်ဘာပဲဖြစ်ဖြစ်ရတယ်ဆိုရင်တော့သူ့ကျေးဇူးကိုသိတတ်တဲ့စိတ်ကိုပွားများရပါတယ်။ဒါဟာတရားရဲ့ဂုဏ်တရားပါပဲ။နောက်ပါဖရားဟာဆယ်ပါးသောပါရမီတို့ကို၄သိချေနဲ့ကဘာသသိဖြစ်ပြီးဖရားဖြစ်တော်မူတဲ့အခါမှာမိမိတူတဲ့နိဗ္ဗာန်ချမ်းသာကိုခံစားပြီးမနေတဲ့သ တ္တဝါတွေအာလုံးစိတ်ထဲကလွတ်မြောက်အောင်အတိုင်းကြည့်တဲ့အပမာနမေတ္တာတော်အပမာနကရုဏာတော်ဒီထားရှိတဲ့ထားရှိပြီးသူရရှိထားတဲ့သိရှိထားတဲ့တရားကိုဝေမျှပေးသနာတော်မူပါတယ်ဘုရားဖြစ်တော်မူပြီးအသက်ရှင်သမျှကာလပတ်လုံး55နှစ်တိုင်တိုင်တရားကိုဖြန့်ကျင်တော်မူပါတယ်။တရားရပြီးတဲ့ဘိက္ခုတွေကိုလည်းသရထဘိက္ခဝေသာရိကံဘဟုဇာနဟိတာယဘဟုဇာနသုခာယလောကနုကမ္ပာယအတ္ထာယဟိတာယသုခာယဒေဝမနုတာနံလို့မိန့်တော်မူပါတယ်။အဘိဓေကတော့လက်လေသွားကြကုန်တော့ယဟန်တို့ဒီတစာကြီးလက်လေကြကုန်တော့လူအများတို့ဤအကျိုးစီးပွားအလို့ဟာလူအများတို့ဤချမ်းသာစေခြင်းအလို့ဟာလူနာမြမာတတဝါတို့ဤချမ်းသာစေခြင်းအကျိုးဟာစီးပွားစေခြင်းအကျိုးဟာအညာဖြစ်နေတာတို့သွားကြပြီးတရားဓမ္မကိုဟောကြားဝေညာကြပါလိမ့်တော့လို့မိန့်တော်မူပါတယ်အမကောင်းတို့အတွက်ကိုတို့ကိုမငဲ့တဲ့တောင်းရွက်ချက်ဖြစ်ပါလေ။မြတ်စွာဘုရားကဒီလိုစလိုက်တော့တဆင့်တဆင့်နဲ့တရားပြရပြီကဒီကမ္မထာမီးကိုဘာမှမရောမနှောစေတဲ့သူ့ငကိုမူလအတိုင်းဘဂတိအနှစ်အမှန်ဖြစ်နေအောင်ထိမ့်သိမ့်စောင့်ရှောက်လာခဲ့တဲ့အတွက်ကြောင့်အခုယောဂီတို့ဟာဒီတရားကိုသင်သုံးနိုင်ကြခြင်းဖြစ်ပါလေ။ဒီတရားဟာတရားအစ်စ်တရားအမှားဟုတ်မဟုတ်ဆိုတာကိုသူ့ကိုကျင့်သုံးပြီးထူးခြားတဲ့အကျိုးကျေးဇူးရှိမရှိဆိုတာမှသိပါလေ။ကောင်းတဲ့ဆက်ပြမှန်ရင်တော့ဒီလေအမြင့်အကျိုးကြီးကိုကျွတ်မှအမှန်ပါပဲ။ဒီတရားနည်းဟာလေကိလေသာအမြင့်အကျိုးကြီးကိုတကယ်အမှန်ကျွတ်နိုင်စွမ်းပါပဲ။ဒါကြောင့်မြတ်စွာဘုရားနဲ့တကွာအဆက်ဆက်သင်ကြားပြသခဲ့တဲ့ဆရာသမားကြီးကိုအထူးပဲကျေးဇူးတင်တင်ပါပဲ။သူတို့ရဲ့ကျေးဇူးကိုသိခတ်ဖို့ရာကအင်မတန်ကိုအရေးကြီးပါတယ်။မြတ်စွာဘုရားကိုတော်တိုင်လည်းဘုရားဖြစ်တော်မူပြီးတဲ့နောက်ကျေးဇူးပြည့်ခြင်းပြုခြင်းနဲ့စိတ်တော်မြတ်ဖြစ်လာပြီးလူတ္တဝါတွေကိုတရားချင့်မြင်တော်မူလေလို့စိတ်ဆုံးသက်တော်မူပြီးတဲ့အချိန်ကြတော့ဘုသူ့ကိုပထမဦးဆုံးတရားပေးရမလဲလို့သုံးသက်တော်မူတဲ့အခါမှာဘုရားလောင်းဘဝတုန်းကဆရာဖြစ်ခဲ့ဘူးတဲ့ပုဂ္ဂိုလ်ကြီးနှစ်ဦးကိုတွားပြီးသတိရတော်မူပါတယ်ပထမဆရာကြီးအလာရကလာမကသမာဓိဇံ90အထိသင်္ကြန်ပို့ချပေးခဲ့ပြီးဖြစ်ပြီးဒုတိယဆရာကြီးဥတ္တကရမပုတ္တကတော့သမာဓိဇံ80အထိသင်ပေးခဲ့သူဖြစ်ပါတယ်လောကမှာရှိတဲ့သာအဘိညာတွေကိုကုန်ပြီးဆက်တင်ဖို့မရှိတော့ပါဘူး။မြတ်စွာဘုရားကဒိဋ္ဌသက်ကုနဲ့ရှုလိုက်တော့ပထမပြာကြီးကတပတ်ကျော်ကပဲကွယ်လွန်သွားပြီးအာယုကဇမဘုံမှာဘဝပြောင်းပြီးဖြစ်သွားတဲ့အကြောင်းကိုသိရှိပါတယ်။ဒုတိယပြာကြီးကတော့မင်းညကပဲကွယ်လွန်သွားပြီးတော့သူလည်းဇမဘုံမှာပဲသွားတည်နေတာကိုတွေ့ရပါတယ်။ဒီတော့ဒီတရားကိုဘယ်သူကိုပြရပါမလဲ။ကျေးဇူးဆက်ခြင်းနဲ့စိတ်ကအင်မတန်ပြင်းပြနေပါတယ်။အလောင်းတော်ဘုရားနဲ့အင်ညာနဲ့ခြင်းနှံကိုစွန့်ပြီးတရားကိုရှာဖို့တောထွက်လာခြင်းအခါကဒီပုဂ္ဂိုလ်ဟာဖြင့်ဧကမလွင်ဆရာဖြစ်ရအောင်လို့ဆိုပြီးတော့လုံးဝယုံကြည်ချက်နဲ့တောထွက်လာကြတဲ့အင်းစဝေကြီး၅ဦးကိုကြားသတိရမိပါတယ်။သူတို့၅ဦးဟာလက်တော်ဖရာကိုစောင့်ပြတိုင်းတိုင်းဘုရင်ဝင်ပြုပြီးတော့လာခဲ့ကြတဲ့ယေရှုတရားကိုသိတော်မူပြီးသူတို့ကိုတရားပေးခြင်းနဲ့စိတ်ဖြစ်ပေါ်လာပြီးဘာယာနတိမျိုးနားမှာရှိတဲ့အခုအခေါ်သာနာဆိုတော့ကတော့သိတိပတ္တိနေလို့ခေါ်တဲ့နေရာကိုကြွားတော်မူပြီးတရားဦးကိုခေါ်တော်မူပါတယ်ဒီလိုသူကျင်းဆုံးကိုတည်တာမှုတုံ့ပြန်မှုတွေဟာတရားရင်းဆိုင်တဲ့ပုဂ္ဂိုလ်တို့ရဲ့ကျန်ရင်လက္ခဏာတစ်ခုပါပဲ။တရားကိုနှစ်နာရီနှစ်နာရီပွဲလောက်သာသိစက်တော်မူပြီးကျန်တဲ့အချိန်ကြီးမှာဒီနတ်ဇမားမျိုးကိုတရားရည်အေးတိုက်ကျေးခဲ့ပါတယ်။လူမျိုးမရွေးအဆင့်အကားမရွေးတိုင်းပြည်အုပ်ချုပ်သူများကစပြီးတစ်ခေကုန်တယ်များလက်လုပ်တယ်များပညာတယ်များအမှုဆုံးအတန်းကနေအမှုဆုံးအတန်းအထိတရားကိုပေးခဲ့ပါတယ်။အဲ့ဒီထဲမှာအမှုမြတ်တဲ့ ဒီမင်္ဂမျိုးဖြစ်တဲ့ဓမ္မပင်နာပတိဘွဲ့ရရှင်သာရိပုတ္တရာနဲ့ရှင်မဟာမောဂလန်တို့လည်းပါဝင်ခဲ့ပါတယ်ရှင်သာရိပုတ္တရာရဲ့ကျေးဇူးတိတ်ပုံလည်းရှိပါသေးတယ်မြတ်စွာဘုရားရဲ့တရားတော်ကိုမသိသေးခင်ကအင်ညာကိုဖြစ်ပြီးတရားစာခဲ့တာမှာဆရာတွေအမျိုးမျိုးကြီးတွေအပုံပုံလည်းရှိခဲ့ပါတယ်တခါတော့ရာဇဝတ်ကြီးမှရှိတဲ့တိန်ကြီးရာကြီးထံမှာပညာသိဖို့ပြီးတရားစာနေပါတယ်တမန်နဲ့မှာမျိုးလဲဝင်လာတော့ဆုံးခံကြွလာတဲ့ရှင်အတ္တိယဟန်းရဲ့ဒီဒီရင်တက်တဲ့အင်ဒီရီနဲ့ဒီလင်းတောက်ပါတဲ့မျက်နာတော်ကိုမြင်ရတော့ဒီပုဂ္ဂိုလ်ဟာဖြင့်ကာမလူမဟုတ်ပါဘူးထုခဲ့တာပဲတရားဖြစ်တရားမှန်ကိုရထားတဲ့သိထားတဲ့ပုဂ္ဂိုလ်ဖြစ်မှာပဲလို့ဝန်ကြည့်ပြီးတော့ရှင်အတ္တိနောက်ပါးကလိုက်သွားပြီးဆုံးဖုံးပေးပြီးတဲ့အချိန်စောင့်ကြည့်တော့ဒေလူတရားများကိုကျင့်ပါတလေအရှင်ဆရာကဘယ်လိုပါလဲလို့လူလူတေတေရှောက်ထားပါတယ်ပြီးတော့ရှင်အတ္တိကမြတ်စွာဘုရားကိုညွှန်ပြပါတယ်ရှင်သာရိပုတ္တရာကလည်းညွှန်ပြတဲ့အတိုင်းပဲမြတ်စွာဘုရားထံသွားရောက်ပြီးတရားရပြီးတော့ယဟန်တာဖြစ်တော်မူပြီးမြတ်စွာဘုရားပြီးရင်သူဟာတရားအရာမှဖြင့်ဒုတိယပါပဲဓမ္မတင်္ဃာပတိဘုရင်ဖြစ်တော်မူပါတယ်ဒါကြောင့်မှသူ့ကိုမြတ်စွာဘုရားထာညွှန်ကြားပေးလိုက်သူရှင်အတ္တိရဲ့ကျင့်ကြံကိုဘယ်တော့မှမလို့ပါဘူး။မြတ်ဣရန်ဝန်တိုင်းရှင်အတ္တိရှိရာအရက်ကိုဥတုံးတင်ချပြီးမှခေါင်းကျယ်ပြီးမှအိပ်လိရှိပါလေ။တရားပါစတဲ့အခါကယောဂီတို့ဟာစစ်ပါးတရားကိုလည်းခံယူခဲ့ကြပါတယ်။တရားဟာကမ္မထာရဲ့အောက်ခံအောက်ခြေကအုံးမြစ်ဖြစ်ပါတယ်။အောက်ခြေကမမြဲရင်အဆောက်အုံကြီးလည်းမမြဲတယ်လို့တိလအောက်ခြေမမြဲရင်တရားအဆောက်အုံကြီးကလည်းမမြဲတော့ဘူးပြိုကွဲသွားတာလိမ့်မယ်အောက်ခြေကတိလကကောင်းကောင်းမုံမုံမထိမ့်သိမ့်မစောင့်ရှောက်နိုင်လို့ရှိရင်ဘုရားတနာတရားကိုမကျင့်သုံးမစောင့်တည်နိုင်ပါဘူးယောဂီဟာတိလတစ်ခုခုကျိုးသွားတယ်ဆိုရင်စိတ်ထဲမှာအငြိအကျေးဇူးဝင်လာပါတယ်တစ်ဖက်လက်ကအမြင့်အကြီးတွေကိုစင်ကြယ်အောင်လုပ်နေပြီတစ်ဖက်လက်ကတော့အမြင့်အကြီးအစ်စ်တွေနောက်ထပ်ဖြစ်ပွားနေတယ်ဆိုရင်ဒီလိုဖြစ်နိုင်ပါမလားနောက်တစ်ခုကယောဂီဟာတရားကျင့်သုံးတဲ့အခါစိတ်ရဲ့နေဆိုင်တဲ့အပိုင်းမှာရှားပွေစူးစမ်းနေတာဖြစ်တော့စိတ်ရဲ့အပေါ်ပိုင်းမှာလှိုင်းတဲ့ရက်တွေလိုဖြစ်နေရင်နေဆိုင်တဲ့အပိုင်းကိုမရောက်နိုင်ပါဘူးဥပမာပြောကြပါစို့ပင်လေအောက်မှာမြင်းနှာရှာပွေတဲ့ကိစ္စမှာဝါဆူဝါကောင်းမုတ်တုံလေးတွေအင်မတန်ပြင်းထန်လာတော့ဆက်လက်ပူးလို့မရတော့ဘဲလုပ်ငန်းကိုခဏရပ်လိုက်ရပါတယ်။နေရီတိုင်းတွေကကြီးကြီးပြင်းထန်လို့တော့ပင်လေရေပြင်ဟာမြင်းတက်ဖို့မရှိတော့အလုံးလုံးလို့မရနိုင်ပါဘူး။လှိုင်းလုံးဝမရှိတဲ့အထိလည်းတောက်နေဖို့မလိုပါဘူး။ဒီလိုဆိုရင်တော့ဘယ်တော့မှအလုပ်ဖြစ်တော့မှာမဟုတ်ပါဘူး။လိုင်းလေးသေးသေးလေးတွေကတော့ရင်မျက်နှာပြင်ပေါ်မှာအမြဲတမ်းရှိနေတာပါပဲ။ပြီးထန်တဲ့လိုင်းလေးတွေမရှိဖို့သာလိုပါတယ်။ဒီအတိုင်းပါပဲ။ယောဂီဟာသီလတစ်ခုကိုဖိုးလိုက်ရင်အကုသို့မဟုတ်တစ်ခုခုကိုထုတ်လိုက်ရင်ယောဂီရဲ့စိတ်ခန္ဓာအပေါ်ပိုင်းမှာလိုင်းတွေထလာပါပဲ။ပြီးတော့စိတ်အတွင်းနဲ့စိတ်တဲ့အတွင်းနဲ့တိုင်းတဲ့အပိုင်းကိုထိုးထောက်ပြီးမထိရောက်နိုင်ပါဘူး။ဒါကြောင့်ဒီကမ္မထာမျိုးကိုရှင်းသုံးပြီးဓမ္မလမ်းကြောင်းပေါ်မှာသုံးချက်ချင်ရင်တော့ငါးပါးသီလကိုခါဝတ်တဆိုးရဲ့သူရင်းအောင်ထိမ့်သိမ်းကြဖို့ဖြစ်ပါတယ်။သီလမမြဲရင်တမာတိလည်းမတည်နိုင်ပါဘူး။တမာတိမရှိရင်ပညာသိက္ခာကိုလည်းမပွားနိုင်ပါဘူး။တခါပုံပြီးချက်ချင်းလာပြန်ပါတယ်။တမာတိမရှိကြရင်လေသီလစောက်တည်လို့မရပြန်ပါဘူး။တိလရှိမှတမာတိရှိတယ်လို့တမာတိရှိမှလည်းတိလစောင့်လို့ရပါတယ်အခုလို့ဆယ်ရက်တရားပါမှာဝင်လာကြတော့ယောဂီတွေဟာပြင်ပလောကနဲ့အဆက်ပြတ်နေကြပြီးတစ်နေ့လုံးတည်းတရားလုပ်ငန်းတွင်ကိုဝင်နေကြတော့တိလပြတ်ဖို့အခွင့်ကိုမစုံရတော့ပါဘူးတိလမပြတ်တော့တရားထိုင်ရမှာတမာတိလည်းတက်ပါတယ်တမာတိကကောင်းနေတော့တိလသိရတာလည်းကောင်းမွန်လွယ်ကူပါတယ်နောက်ယောဂီတို့ကမိမိတို့ကိုယ်ကိုအနိုင်ရပါတယ်။ ကိုကိုအနန္ဒာမှာပုဂ္ဂိုလ်တဦးတယောက်ကိုအနန္ဒာမဟုတ်ပါဘူးတရားကိုအနန္ဒာဖြစ်ပါတယ်ယောဂီဟာဘယ်စရာဘယ်ဘူးဘူးရဲ့လက်ခုပ်ထဲမှာမှမနေရပါဘူးယောဂီဟာယောဂီရဲ့စရာပါတယ်စရာတိုးတဲ့ပုဂ္ဂိုလ်ကလည်းသူ့ကိုယ်တိုင်ဒီလမ်းပေါ်ကိုစောက်ပြီးပြီဖြစ်လို့လမ်းပြပေးရုံလောက်တာပါပဲဒီတည့်ရဲ့တရားဘအတွင်းမှာဒီတရားနဲ့ကမ္မထာမျိုးကိုမိမိကိုယ်ကိုအနှင်းတဲ့အတွက်ဒီစေရဲ့အတော်အတွင်းမှာတော့ဒီကမ္မထာမျိုးရဲ့ကမရောနှောပါနဲ့စိတ်ကြီးတွေကတော့အမျိုးမျိုးနဲ့ကြည့်ကြရင်တရားမှာအောင်မြင်ပြီးအကျိုးကျေးဇူးတွေခံစားရတဲ့အခါကျတော့ဘယ်နည်းကြောင့်အောင်မြင်ရပါသလဲအကျိုးခံစားရပါသလဲဆိုတာကိုမသိနိုင်ဖြစ်နေပါလိမ့်မယ်တရားမှာမအောင်မြင်ဘူးအကျိုးတို့မခံစားရဘူးဆိုပြန်ရင်လေဘယ်ဖြစ်နည်းကြောင့်ဘယ်ဖြစ်ခြင်းကြောင့်မအောင်မြင်တာလဲအကျိုးတို့မခံစားရတာလဲဆိုတာကိုလေမသိနိုင်ပါဘူးဒီစိတ်ရဲ့အတွင်းမှာစင်ညာတင်းကြောင့်ပြတ်တာပြီးတဲ့အတိုင်းတတိမသိလမ်းလာကြတာစိတ်ရဲ့ပြီးသွားတဲ့အခါတော့ယောဂီတို့ကိုစိုက်တာကိုကိုလုပ်ကြတာကိုဟာကိုသုံးဖြတ်ချက်ချပြီးအကျိုးရှိတဲ့ခြင်းရင်းလက်ခံပါမကောင်းဘူးအကျိုးမရှိဘူးထင်ရင်လည်းလက်မခံပါနဲ့ဒီစရဲ့အကျင်းဟာတော့ဒီကမ္မထာမျိုးတစ်ခုပဲကိုသာမိမိစိတ်ရောကိုယ်ကအနှံ့ထားဖို့ဖြစ်ပါတယ်နောက်ပြီးတော့တရားစခန်းရဲ့အချိန်ကံတွေအချိန်စရာတွေကိုလည်းလိုက်နာကြပါဒီစရဲ့အကျင်းမှာစိတ်ရဲ့အနေဆိုင်တို့အပိုင်းကိုခွဲရမှာဖြစ်တော့အချိန်ကတူတောင်းမှုလာပါတယ်ဒါကြောင့်အချိန်ကိုမဖြုံးခဲနဲ့တရားကိုစက်တိုက်ကျင့်ကြပါဖိုင်ရပါအဆက်မပြတ်ကျင့်ကြပါစီကံတွေကိုအချိန်တရားတွေကိုလိုက်နာပြီးအပြင်းပါမှတရားကိုလည်းအဆက်မပြတ်ထိုင်နေကြမှာဖြစ်ပါတယ်နောက်ပြီးတော့ယောဂီတို့ဟာတရားအလုပ်စပြီးတော့လုပ်ကြပါတယ်ဝင်သက်ထွက်သက်နဲ့စကြပါတယ်ဒါဟာအသက်ရှူလေ့ကျင့်တာမဟုတ်ပါဘူးအသက်ရှူတာကိုထိမ့်ပေးဖို့ကျန်နေပြီဘို့လည်းမဟုတ်ပါဘူးသူ့တဘာဝအလျောက်အသက်ရှူနေတာပဲဖြစ်ပါတယ်လက်ခပူတာဟုတ်တိုင်းမှညာသူ့ငကိုအတိုင်းဖြစ်ပြနေတဲ့အတိုင်းလို့ဆိုပါတယ်ယောဂီကဘာကိုမှထူသိမနေရပါဘူးသူ့တဘာဝဖြစ်ပြနေတာအပေါ်မှာဘာကိုမှဖြစ်ဆွနေစရာမဟုတ်ပါဘူးအမှန်တရားကိုလင့်လာသိမှုရမှာပဲဖြစ်ပါတယ်သဘာဝအသက်ရှင်နေခြင်းကိုကြီးရင်ကြီးနေပေါ်ပါရင်ပေါ်ပါတယ်လို့သိနေဖို့ပါပဲ။ဘယ်တဲ့နှာခေါင်းဘောက်ကလေဝင်ဖြစ်တယ်ဆိုတာကိုလည်းသိနေဖို့ရာဖြစ်ပါတယ်။ယောဂီဟာဘာကောမှဝင်ကြည့်လို့မပေးရပါဘူး။တချို့ယောဂီများမှာတော့တစ်ခါတလေသဘာဝအသက်ရှင်တာကပျော်ပြောင်းနှူးညံ့လွန်းတော့ဝင်သက်ပသက်ကိုသိရှိနေဖို့ရာမလွယ်ပါဘူး။ဒီလိုဆိုရင်တော့တစ်ခါတခါနည်းနည်းလေးခပ်နည်းနည်းလေးအသက်ရှူပေးလို့လားခွင့်ပြုပါတယ်။နေဝင်ဖွက်နေတာကိုသတိထားနိုင်တယ်ဆိုရင်လေသူ့ငကိုယ်တဘာဝအတိုင်းအသက်ရှူနေလို့ပါပဲ။ဒီကမ္မထာမျိုးမှာတဘာဝအသက်ရှူမှုကိုတဘာဝအလျောက်နေဝင်ဖွက်နေတာကိုသတိရှိနေရန်ဖြစ်ပါတယ်။ဝိပဿနာကိုကုပြောင်းတဲ့အခါမှာလေဒီအတိုင်းပါပဲ။ခန္ဓာကိုယ်မှာသူ့တဘာဝအတိုင်းဖြစ်ပြနေတာဒီကိုရှုနေရတာပါပဲ။ယောဂီကတဘာဝအပေါ်မှာပြုပြင်ပေးနေစရာမလိုပါဘူး။ဘာပေါ်မှာလည်းထွန်ပေးနေရမှာမဟုတ်ပါဘူး။ယထာပုတအတိုင်းပါပဲ။သူဖြစ်ပြနေတဲ့အတိုင်းပါပဲ။စိတ်ကူးလည်းမပါရပါဘူး။တဘာဝမဟုတ်တာကိုအတုအယောင်ယူပြီးယူရတာမျိုးလည်းမဟုတ်ပါဘူး။သူ့ငကိုတဘာဝအလျောက်ဖြစ်ပြနေတာကိုစုယုံမျှတာစုနေဖို့ဖြစ်ပါတယ်အမှန်တရားအမှန်တကယ်ဖြစ်ပြနေမှုကိုသတိရှိနေဖို့ပါပဲဝင်သက်ထွက်သက်ကိုပဲဖြစ်ဖြစ်နောက်ပိုင်းမှာဝေဒနာကိုပဲဖြစ်ဖြစ်စုနေတုံးမှာဒါပဲဖြစ်ဖြစ်ဒီအတိုင်းပါပဲဒီကမ္မထာမျိုးနဲ့အာနာပါနနဲ့ပဲဖြစ်ဖြစ်ဝိပဿနာနဲ့ပဲဖြစ်ဖြစ်ဖြစ်နေတဲ့အခါမှာနှုတ်ကဘာကောမှမယွရမဆိုရပါဘူးစကူးနဲ့လေဘာကောမှမြင်တွေ့မနေရပါဘူး။တရားထိုင်ရမှာမိမိကတော့အမျိုးမျိုးပဲရှိကြပါလေ။မိတစ်ခုမှထူးခြားတဲ့မျိုးစုလည်းရှိကြပါလေ။ဒါကဒီမိရဲ့ထူးခြားချက်ကိုပြောပြနေတာပါ။ဒီမိကောမှသ ုက္ခပြောဆိုနေတာမဟုတ်ပါဘူးဒီနည်းအတိုင်းသိနေဆိုရင်ဒီနည်းအတိုင်းသိတာမှဒီနည်းရဲ့အကျိုးကျေးဇူးကိုခံစားနိုင်ပါတယ်ယထာဘူတနာနာဓတနာဖြစ်ပြနေတာတွေကိုဖြစ်ပြနေတဲ့အတိုင်းအဟုတ်ကိုအဟုတ်အတိုင်းအရှိကိုအရှိအတိုင်းမှန်ကန်တဲ့သိနာလည်းမှုပညာနဲ့ဉာဏ်နဲ့ရှုဖို့ရဖြစ်ပါတယ်ဖြစ်ပေါ်နေတဲ့ဝေဒနာတွေကိုကိုယ်နဲ့မဆိုင်ဘူးလို့ကိုယ်ဝေဒနာမဟုတ်ဘူးလို့စိတ်ကိုခွာခွာထားပြီးရှုတ်ပို့ရဖြစ်ပါတယ်။ဒီတော့မှလည်းတရားကိုတကယ်ကိုယ်မိနားလည်မှာဖြစ်ပါတယ်။မတူမြဲတာကိုရှုပြီးမတူမြဲပါလားကြောင်းလဲနေပါလားလို့သိနားလည်ပြီးရှုဖို့ရဖြစ်ပါတယ်။ငါမဟုတ်ငါဟာမဟုတ်တာတွေကိုငါအတွေ့အခေါ်ငါယုံကြည်မှုတွေနဲ့ရှုနေရင်တော့ယထာဘူတမကျနိုင်ပါဘူး။ကိုဖြစ်ချင်လို့မဟုတ်ပါဘူး။သူတကယ်ဖြစ်ပြနေတာကိုရှုရမှာဖြစ်ပါတယ်။လောကတစ်ခုခုကိုယူဖတ်နေရင်မဟုတ်ရင်လေစိတ်နဲ့တစ်ခုခုကိုမြင်ကြည့်နေရင်စိတ်ကိုလုံလွင်နဲ့ထိန်းထားလို့အာယုံကိုစိုက်ထားလို့ရတာကတော့မှန်ပါတယ်။ဒါပေမဲ့ဒီကမ္မထမ်းကြီးရဲ့ဒီလိုစက်ကစိတ်ဆူးဆိုင်ထားဖို့ရာတမာတိထူထောင်ထားဖို့ရာမဟုတ်ပါဘူးဒီကမ္မထာကြီးရဲ့ဒီလိုစက်ကလုံလံတရားရဲ့အမှန်တရားကိုသိပြီးဒုက္ခကဘယ်ကနေဘယ်လိုစတယ်အကုသို့စိတ်တွေကြိလေတာအငြိအကျေးတွေကဘယ်ကစတယ်ပြီးတော့ဘယ်လိုပွားများလာတယ်သူတို့ကဘယ်လိုအမြတ်ပြတုံ့ပြန်ရမယ်ဆိုတာတွေဖြစ်ပါတယ်ဒီလိုစိတ်ကိုဖြည့်စေတရှိအောင်လုပ်ဖို့ရာကစိတ်ကိုစူးစိုက်ပြီးတမာတိရှိအောင်လုပ်တာတဲ့ပုံပြီးအရင်ကြည့်တာကယုံနာတရားတို့ရဲ့အမှန်တရားတရားကိုထောက်ထွင်းသိရှိဖို့ရာကပုံပြီးအကျိုးကျေးဇူးများတာပါပဲ။ဒါကြောင့်ယောဂီတို့ကိုကစိတ်ကြီးတတိရှိဖို့လိုပါတယ်။ယုံနာနှစ်ပါးလုံးအတွင်းမှာအမျိုးမျိုးအဖုံကိုဖြစ်ပြနေတာတွေကိုတတိရှိရှိနဲ့စူးစမ်းရမှာဖြစ်ပါတယ်။စိတ်ကိုအာယုံတစ်ခုဒီအပေါ်ဆူးဆိုက်ထားရင်ဥပမာစိတ်ကူးနဲ့မြင်နေရတဲ့အရာတစ်ခုခုဆိုတော့မဟုတ်ရင်လည်းရွတ်ဖတ်နေတဲ့သကလုံးကလုံးဆိုတော့ပြီးတော့စိတ်ကဒီအထက်မှာပဲဆူးဆိုက်နေတော့ယုံနာတရားရဲ့အမှန်တရားတစ်ခုမဆူးဆန်းမဆူးဆိုက်နိုင်မရှိနိုင်တော့ပါဘူးနောက်တစ်ခုကလည်းရှိပါသေးတယ်သကလုံးကလုံးလုံးကိုသုံးရင်အပန်းအထွက်ဖဲစိတ်သေးကလူနေရင်တောင်မှအဲ့ဒီအတန်ရဲ့လိုင်းတွေဖြစ်ပေါ်လာကြပါတယ်။တချို့သကလုံးတွေဟာအင်မတန်အားကောင်းတဲ့လိုင်းတွေဖြစ်ပါတယ်။သကလုံးကတော့အတိတ်တည်းဘာမှမရှိပါဘူး။အတန်တို့ကြောင့်လိုင်းတွေဖြစ်ရတာပါ။ပုံ၊အင်း၊ငြင်းအစရှိတဲ့အတန်မျိုးတွေပေါ့။မောင်းများကိုကြည့်လိုက်ရင်အတန်လိုင်းတွေအကြာကြီးနဲ့ခွက်နေသလိုပါပဲ။ယောဂီကအတန်တစ်ခုကိုထပ်ခါထပ်ခါရွတ်နေမယ်ဆိုရင်ဒီလိုဆိုင်တွေဖြစ်ပြီးလူကိုအကာအကွယ်တမျိုးပေးနိုင်ပါတယ်။အပြင်ပကမကောင်းတဲ့ဆိုင်တွေမဝင်နိုင်အောင်ယောဂီရဲ့စိတ်အပေါ်ညာအပိုင်းအပြင်ဘက်ဆိုင်တွေဖုံးမွှန်းထားတော့လုံခြုံနေကြပါတယ်။ဒါဟာကောင်းတဲ့ဘလောက်တော့ကောင်းပါတယ်။ဒါပေမဲ့ယောဂီရဲ့သဘာဝအလျောက်ဖြစ်ပေါ်နေတဲ့ပိန်မွေဝေဒနာဆိုင်တွေယောဂီရဲ့အကုသို့ကိလေသာဆိုင်တွေကတော့သူတို့နေရာမှာပဲရှင်ရရှိနေအောင်ပါပါပဲထုတ်ပြလို့မရနိုင်ပါဘူးသကလုံးအတန်နဲ့ဖြစ်ပေါ်နေတဲ့ lain ကလည်းယောဂီတို့ရဲ့မဆိုင်တဲ့စိတ်အထိကိုမရောက်နိုင်တော့ယောဂီကစိတ်မွေ့ဝေဒနာတွေကိုမတွေ့ထိမခံစားနိုင်ပါဘူးလောဘဒေါသအစရှိတဲ့အကုသို့စိတ်အခုခုပေါ်လာရင်အဲ့ဒီအချိန်မှာဖြစ်ပေါ်နေတဲ့စိတ်မွေ့ဝေဒနာကိုသတိနဲ့ရှုနေနိုင်မှာဒီအကုသို့သင်္ခါရတွေအမှုကံကြီးချိန်မနိုင်မှာဖြစ်ပါတယ်။ဒါကြောင့်စလုံးကြောင့်ဖြစ်တဲ့လိုင်းကြီးမဖြစ်လာအောင်စလုံးဂါထာမန္တရားတွေရပ်ဖတ်ဖို့တားမြစ်ထားပါတယ်။ထို့နည်းအတူပဲစိတ်ကူးနဲ့မြင်ရတဲ့ပုံစံအမျိုးမျိုးတွေကိုမကြည့်ရမလုပ်ရအောင်လည်းတားမြစ်ထားပါတယ်။ရုပ်မြင်လာတဲ့ကိုသူကြုံလွန်သွားဖို့ဟာယောဂီရဲ့စိတ်ရဲ့အနည်းအဆိုင်သုံးပိုင်းကိုတွားရမှာဖြစ်ပါတယ်။စိတ်ရဲ့အသိဉာဏ်သုံးအပိုင်းကိုယ်ရဲ့အသိဉာဉ်သုံးအပိုင်းရောက်ပြီးဘဝနာမယဉာဏ်နဲ့ဆံစားရပြီးမှရှုရမှာဖြစ်ပါတယ်။အဆိုင်အထက်ဖြစ်နေတဲ့ သင်္ခါန်ရဲ့ကျမ်းသာရဲ့ဝေဒနာတွေကနေပြီးပုံမွေပုံမွေလာပြီးအဆုံးစွန်သောအမှန်တရားကိုဘဝနာမယဉာဏ်နဲ့ဖွင့်နိုင်မှသာယုံနာတရားကကျော်လွန်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ဒီကမ္မထာကြီးဟာကျမ်းသာကနေပုံမွေပုံမွေဟောလာရိကကနေသုခမသုခမကိုကြွားဖို့ရာဖြစ်ပါတယ်။ယုတ်ခန္ဓာမှာဆိုရင်ပြင်းထန်တဲ့ကျမ်းသာဝေဒနာတွေဟာအဆိုင်ခဲကြီးအဖြစ်ကနေပြီးအဖြစ်ဖြစ်တိမ်မွေ့တိမ်မွေ့ဝေဒနာအဖြစ်လောက်သွားကြသလိုနံခန္ဓာတွင်မှလည်းဖြစ်ထားတဲ့အဆိုင်ခဲကြီးလိုဖြစ်နေတဲ့စိတ်ခံစားရမှုတွေဟာပေါ်လာရင်စိတ်တဏှုပါဒနာဓမ္မနုပါဒနာတို့နဲ့အဲ့ဒီလိုဖြစ်နေတဲ့အချိန်မှာခန္ဓာကိုယ်မှာဖြစ်နေတဲ့ဝေဒနာတွေကိုရှုရပါတယ်ဒီအခါမှာစိတ်ထဲမှာဖြစ်ပေါ်နေတဲ့ခံစားရမှုတွေကိုလည်းကြိုးကိုပြီးအဆိုင်အခဲတွေလံကလေးတွေဖြစ်သွားကြပြီးနောက်ဆုံးနန္တရားရဲ့အမှန်တရားတရားကိုရောက်ရှိပြီးတွေ့ရှိသွားတာလေ။ဒီလမ်းပြမှာလုံနာနှစ်ပါးသလုံးဟာသံဃာကနေတိမ်မွေ့တိမ်မွေ့အထိရောက်လာကြမှာဖြစ်ပါလေ။ဒီတော့မှအမြင်အားဖြင့်အမှန်တရားလို့ထင်ရတာတွေကနေပြီးတော့အဟုတ်အမှန်တကယ်အမှန်တရားကိုရောက်နိုင်မှာဖြစ်ပါလေ။ဒီကမှဆိုကြပါစို့ယောဂီကခေါင်းကိုစပြီးရှိရင်ပထမတော့ခေါင်းကိုစမ်းသပ်တဲ့ဝေဒနာအဖြစ်နဲ့အဆိုင်အခြေကြီးလိုပဲခံစားရပါတယ်။ဒီသမထမင်းနဲ့ဆက်ပြီးရှုသွားရင်အဆိုင်အခြေကြီးကနေတိမ်မွေ့ဝေဒနာဖြစ်တဲ့နှောင်းကလေးတွေကိုခံစားလာရပါလိမ့်မယ်။ဒါဟာယောဂီရဲ့စိတ်ကူးမဟုတ်ပါဘူး။ယောဂီကိုယ်တိုင်တကယ်ကိုယ်တွေ့လက်တွေ့ခံစားရမှာဖြစ်ပါတယ်။ဒီလိုနဲ့ခန္ဓာကိုယ်အဆိုင်အခြေကြီးတစ်ခုလုံးကလည်းပြောက်ပွဲသွားပြီးခန္ဓာကိုယ်တစ်ခုလုံးဟာအမှန်တိမ်မွေ့တဲ့လမ်းကလေးတွေအနေနဲ့ခံစားရပြီးလမ်းဆုံးပန်းတိုင်နဲ့ပိုးပိုပြီးနင်းနေရပါလိမ့်မယ်။တရားဖြစ်နေတဲ့အခါမှာခန္ဓာကိုယ်ပေါ်မှာဖြစ်ပေါ်နေတဲ့ဝေဒနာတွေနဲ့အမြဲဆက်သွယ်နေတဲ့စိတ်ရဲ့အတွင်းအနှက်ဆိုင်ဆုံးအပိုင်းကိုရှုနေနိုင်ဖို့ရဖြစ်ပါတယ်။ဒီတော့မှယုံနာတရားရဲ့အမှန်တရားကိုယောဂီတို့ကကိုယ်တွေ့လက်တွေ့သိရှိလာမှာဖြစ်ပါတယ်။သာဘောတတိနဲ့တံပစာညနဲ့ရှုရမှာဒီမှာအရေးကြီးပါတယ်။တံပစာညဆိုတာကတော့ဖြစ်ပျက်နေပုံအလုံးစုံကိုပညာနဲ့ရှုဖို့ရာဖြစ်ပါတယ်။ဖြစ်ပျက်နေပုံရဲ့အနုစသဘောကိုကောင်းကောင်းသိနားလည်ပြီးရှုနေရမှာဖြစ်ပါတယ်။ဖြစ်ပျက်နေပုံအားလုံးကိုဆိုတော့လုံးနာနှစ်ပါးစလုံးနဲ့ဆိုင်ပါတယ်။ခန္ဓာကိုယ်ပေါ်မှာဝေဒနာခံစားရတယ်ဆိုတာဟာရုပ်တရားတစ်ခုတည်းတည်းနဲ့ဆိုင်တာမဟုတ်ပါဘူး။နံတရားတစ်ခုတည်းနဲ့လည်းဆိုင်တာမဟုတ်ပါဘူး။ခန္ဓာကိုယ်ကစိတ်ပိုင်းမပါဘဲသူ့ဘာသာသူဝေဒနာကိုခံစားနိုင်တာမဟုတ်ပါဘူး။ခံစားလို့လည်းမရပါဘူး။စိတ်ကလည်းဒီလိုပါပဲ။သူ့တစ်ခုတည်းကိုကိုယ်မပါဘဲဝေဒနာကိုမခံစားနိုင်ပါဘူး။စိတ်ရောကိုယ်ရောရုပ်ရောနာရောနှစ်ပါးစလုံးမျိုးမှာဝေဒနာကိုတွေ့ကြည့်ခံစားလို့ရတာဖြစ်ပါတယ်။ဒါကြောင့်ယောဂီဟာစိတ်မွေ့ဝေဒနာကိုခံစားနေရတယ်ဆိုရင်ယောဂီရဲ့စိတ်အနှက်ဆိုင်ဆုံးအပိုင်းကိုရောက်နေပြီးဆက်သွယ်နေပြီဖြစ်ပါတယ်။မတိစိတ်လို့ခေါ်တဲ့စိတ်ရဲ့အနှက်ဆိုင်ဆုံးအပိုင်းဟာအမြဲတမ်းခန္ဓာကိုယ်ပေါ်မှာပေါ်နေတဲ့ဝေဒနာတွေနဲ့ဆက်သွယ်နေပါတယ်။အရင်ကဥပမာပြခဲ့သလိုပါပဲ။ယောဂီဟာအိမ်မောကျနေတဲ့အခါမှာစိတ်ရဲ့အပေါ်ညာဘက်ကအသိစိတ်ကလည်းအိပ်နေတော့ထင်ကိုင်းလိုက်တာကိုမသိလိုက်ပါဘူး။စိတ်ရဲ့မဆိုင်တဲ့မသိစိတ်အပိုင်းကတော့ထင်ကိုင်းလိုက်တာကိုသိလိုက်ပါပြီ။သိပြီးတော့လည်းတုံ့ပြန်လိုက်ပါပြီ။ယောဂီမောနေတဲ့အချိန်များမှာလည်းဒီလိုပါပဲ။ထိုင်ရတာကြာလို့ညောင်းညာလာတာကိုစိတ်အပေါ်ဘက်ကတော့ဒီပြင်းအာယုံဒေရှိမှရောက်နေလို့ညောင်းတာကိုသတိမမူမိပါဘူး။ဒါပေမဲ့စိတ်ရဲ့မတမ်းမြတ်အပိုင်းကသိပြီးသုံးပြန်လိုက်တော့ယောဂီကအမှတ်တမဲ့နေရာပြောင်းလိုက်ထိုင်လိုက်ပါလေ။နေရာပြောင်းလိုက်မှန်းတောင်ဂတိမပြုမိပါဘူး။ဒါကစိတ်ရဲ့မတမ်းမြတ်အပိုင်းကဝေဒနာနဲ့အမြဲဆက်တွဲနေတယ်ဆိုတာကိုပြတာပါပဲ။ဒါကြောင့်ယောဂီကတိမ်မွေ့ဝေဒနာကိုမခံစားရဘူးဆိုရင်စိတ်ရဲ့မတမ်းမြတ်အပိုင်းနဲ့မဆက်တွဲနိုင်သေးပါဘူး။ယောဂီတို့ရဲ့တိစိတ်နဲ့သာရှုနေရင်တော့စိတ်ရဲ့အပြင်ပိုင်းအပေါ်ယံပိုင်းကိုစင်ကြယ်စေနိုင်ပါတယ်။ဒါဟာလေစိုးတော့မစိုးပါဘူး။အနည်းအပါအပေါ်ယံတော့အပြင်တာပေါ့။ဒါပေမဲ့တိစိတ်ချာချာလုံးဝစင်ကြယ်စေနေရင်တော့စိတ်ရဲ့အနှက်ဆိုင်ဆုံးအပိုင်းအထိ ိမ်မွေ့ဝေဒနာအထိရောက်ရှိရမှာဖြစ်ပါတယ်။ဒါကြောင့်ယောဂီဟာကာယနုပါဒနာဖြစ်တဲ့ဖြစ်ဖြစ်စိတ်ကနုပါဒနာပဲဖြစ်ဖြစ်ပြင့်မယ်ဆိုရင်ဝေဒနာနုပါဒနာ၊ဓမ္မနုပါဒနာတို့ကိုလည်းသိရမှာဖြစ်ပါတယ်။အိမ်မွေ့ဝေဒနာမပါလို့ကိုမရပါဘူး။အာတာပီတံဒဇာညတတိမှာဆိုရမှာအာတာပီဆိုတာကတော့လူခွန်အားစိုက်ဖို့ပြင်တာဖြစ်ပါတယ်တံဒဇာညကတော့ခန္ဓာကိုယ်ပေါ်မှာဖြစ်ပျက်နေတဲ့ဝေဒနာတွေကိုသင်္ခင်တတ်တဲ့ပညာသူ့ရဲ့အနိစ္စတရားကိုတတိမှာတတိရှိနေဖို့တတိနဲ့ရှုနေဖို့ရာဖြစ်ပါတယ်ဒီနည်းကိုယောဂီတို့ကောင်းကောင်းသင်သုံးပြီးလိုက်နာမယ်ဆိုရင်တော့အခုဒီဘဝမှာတင်တဲ့အကျိုးကျေးဇူးတွေခံစားရပါလိမ့်မယ်။ဒီလိုအကျိုးကျေးဇူးတွေလဲဆိုတော့ယောဂီတို့ရဲ့စိတ်အဖြစ်ပုံစံဟာကျောင်းလဲလာမှာဖြစ်ပါတယ်။ယောဂီတို့တရားကြည့်ရမှာဘယ်နောက်ဆုံးတက်မှုရှိလာတယ်၊ဘယ်နောက်ပုံမှုရင်းကျက်လာတယ်ဆိုတာကိုဒီနည်းနဲ့တိုင်းသွားဆိုင်ပါတယ်။ယောဂီတို့နေ့စဉ်နေ့နေ့ထိုင်နေစိတ်ကတည်းကကိုယ်တိုက်တာရောကိုယ်မတိုက်တာရောဖြစ်ပြနေတာရောမဖြစ်ပြနေတာရောအမျိုးမျိုးအဖုံပုံကြီးဖြစ်တတ်ကြပါတယ်။ကြုံတွေ့ရပါတယ်။ဒီလိုကြုံတွေ့ရတဲ့အခါတိုင်းမှာယောဂီတို့ဘယ်လိုတုံ့ပြန်မှုလုပ်ကြပါသလဲ။တရားစမထိုင်ခြင်းတုန်းကလိုပဲအရင်ပုံစံအတိုင်းပဲအရင်ဤအတိုင်းပဲတုံ့ပြန်နေတုန်းပဲဘာမှပြောင်းလဲမှုလည်းမရှိပါဘူး။ဘာမှတိုးတက်မှုလည်းမရှိပါဘူးဆိုရင်တော့တစ်ခုခုမှားနေပါပြီ။ဒီတရားနည်းကပဲမကောင်းလို့လားမဟုတ်ရင်လေယောဂီကပဲပြင်တာနင်းမာနေလို့လားတရားနည်းကတော့ကောင်းပါပဲလူတွေထောင်ပေါင်းများစွာကိုကောင်းထိုးတွေပေးခဲ့နေတာပဲဒီနည်းကိုရှင်းပြီးမှယောဂီရဲ့အဆက်တာမှာဘာမှလည်းကြောင်းလဲမှုမရှိဘူးဆိုရင်တော့ယောဂီရဲ့တရားပြတဲ့ဆရာနဲ့ဆွေးနွေးတာမရှင်းရင်ဒါကတိတိကျကျမသိတာတွေကိုမေးမြန်းပါကြောင်းလည်းမင်းမင်းရှိလာပြီဆိုရင်တော့စိတ်အရင်စလိုမဖြစ်ပါနဲ့ဆက်ပြီးခင်သုံးသွားရင်တဖြည်းဖြည်းနဲ့တော့ပူကောင်းမွန်လာတာလိမ့်မယ်ဒီတရားထိုင်တဲ့ဤရဲ့အကျိုးကျေးဇူးတွေကိုဘဝကူးပြီးအထိတောက်မနေရပါဘူးအခုလက်ရှိဒီဘဝမှာပဲဆန်းစားကြရမှာဖြစ်ပါတယ်ဒီဤဟာယောဂီအတွက်တကယ်တင့်တော်တယ်ကောင်းတယ်ယောဂီကအကျိုးကျေးဇူးတွေကိုခံစားရပြီဆိုရင်တော့ဒီလိုတခြားမျိုးတွေနဲ့ရောမှော်ပြီးမသိသုံးကြပါနဲ့အချို့ယောဂီတွေကတရားမျိုးတွေကိုတစ်ခုပြီးတစ်ခုရှောက်ပြီးကျင့်နေကြပြီးဘာကောင်မှမနေရရတောက်ချပြီးမကျင့်ကြပါဘူးဒီတော့ကအချို့ကျေးဇူးကိုမှလည်းနေရရမခံစားရပါဘူးသိရအောင်တော့စမ်းသပ်ကြည့်ရပါလေနေသုံးလေးမျိုးစမ်းသပ်ကြည့်ရင်တော့ဒီနည်းဟာကိုယ်နဲ့ပြန်ပေါ်မယ်ဒီနည်းဟာချင်းအချို့ခံစားရမယ်လို့ရှင်လို့ရှိရင်တော့စိတ်ကိုဆုံးဖြတ်ချက်ချလိုက်ပြီးအဲ့ဒီနည်းနဲ့ပဲကြကြနတ်နတ်လင်းလင်းနဲ့နဲ့တိုးစားအထုတ်ပါခိုဟာလေးနည်းနည်းဒီဟာလေးနည်းနည်းလုပ်နေရင်တော့ဘယ်တော့မှခရီးရောက်မှာမဟုတ်ပါဘူးနည်းလို့ရှင်လို့ရေးရင်းတူးတယ်ဆိုရင်ဒီနားမှာဆယ်ပေနဲ့နဲ့တူးပြီးတော့ခိုနားမှာကောင်းနေရှင်လို့ခိုနားမှာပြောင်းပြီးဆယ်ပေနဲ့နဲ့တူးလိုက်နောက်တစ်ခါနေရာပြောင်းပြီးဆယ်ပေမင်းတို့ပြန်ရောဒီလိုနဲ့ခေါင်းဆက်တွေတွင်းဒီနားဆက်တွေတွင်းနဲ့ဘယ်တော့မှရုပ်ွေးမှာမဟုတ်ပါဘူးဒီနေရာမှာတူးရင်တော့ရုပ်ွေးမှာပဲလို့စိတ်ထဲမှာယုံကြည်စိတ်ချတယ်ဆိုရင်တော့ဒီနေရာမှာပဲရုပ်ွေးတဲ့အထိတူးပါတရားထိုင်နေဆိုတာကိလေသာတွေကစဉ်စဉ်စီတဲ့တန်ရှင်းရေးလမ်းစဉ်တန်တရားဝတ်စင်းရေးတွေကလွတ်မြောက်ရေးလမ်းစဉ်ဖြစ်ပြီးအင်မတန်လေးနဲ့တဲ့ခင်းလမ်းကြောင်းကြီးဖြစ်ပါတယ်ခေါင်းညမှာတမျိုးဒီညမှာတမျိုးငုံကြီးအဖျော်ဖြေလည်းမဟုတ်ပါဘူးဒီလိုလုပ်နေရင်တော့လမ်းဆုံးကနိုင်ကိုမရောက်နိုင်ကြပါဘူးဒါကြောင့်တရားအလို့လုပ်တယ်ဆိုရင်လေးလေးနက်နက်လုပ်ရမှာဖြစ်ပါတယ်ပို့ပို့တန်တန်လုပ်ရတာမဟုတ်ပါဘူးဒီနည်းတမျိုးလေးကသိရမယ်လို့မဆိုလိုပါဘူးယောဂီတို့လေ့လာကြည့်ပြီးဒီနည်းနဲ့ပိုပြီးသင်တော်တဲ့နည်းကိုတွေ့ရင်လေအဲ့ဒီနည်းကိုကျင့်ပါမိတွေကတော့မိတွေကတော့မရောပါနဲ့ရောရင်ဒီမိတွေမှာစဉ်စုကိုခံစားရမှာမဟုတ်ပါဘူးဂူရူကြီးဥက္ကိုရင်းကဟာအိန္ဒိယလူမျိုးဖြစ်တော်လဲသူ့အဖိုးလက်ချက်ကစပြီး မြမပြီမှာနားနေတော့မြမပြီမှာပဲလုံးသွားခဲ့ပါတယ်အသက်20ကျော်လောက်ကစပြီးစီးပွားရေးကုန်သွယ်ရေးလုပ်ငန်းတွေကိုလုပ်ကင်လာတာအင်မတန်အောင်မြင်ခဲ့ပြီးဝင်ငွေကလည်းအင်မတန်ပဲကောင်းခဲ့ပါတယ်သူတို့လူမျိုးအဖွဲ့အစည်းတွေထဲမှာလည်းလူမျိုးကိစ္စတွေအတွက်တော်တော်များများပဲတောင်းရွက်ချက်ပါတယ်အဲ့ဒီအချိန်မှစပြီးအင်မတန်ပြင်းထန်တဲ့ခေါင်းကိုက်ရောဂါဆက်ကပ်ဖြစ်ပါသည်။ခြေတောက်လို့လည်းမပြောက်ပါဘူး။ခေါင်းကိုက်ထလာပြီးဆိုရင်မခံမရနိုင်တော့အောင်ခံရလွန်းတော့မော်ဖင်းဆီထိုးပြရပါတယ်။ဓမ္မကြီးမှာရှိရှိသမျှဓမ္မတို့ဇော်ကြီးတွေပဲဆုံးနေပါပြီ။ဒီလိုနဲ့ငန်းနဲ့လောက်ကြတော့ဒီဆရာဝန်ကြီးတွေကပဲနိုင်ငံခြားသွားပြီးစေကူးဖို့အကြံပေးကြပါလေ။ဒါနဲ့ဂူဂူကြီးကအင်္ဂလန်၊အမေရိကန်၊ဆွစ်ဇာလန်၊ဂျာမနီ၊ဂျပန်အစရှိတဲ့တိုင်းပြည်တွေမှာငွေကြေးတွေအကုန်ခံပြီးတော့အကောင်းဆုံးဆရာဝန်ကြီးတွေနဲ့ပြုပါပါတယ်။အချိန်လေးသာကိုငွေလေးသာကိုကြီးကျန်လာခဲ့ရပါတယ်။ရောဂါကတော့မပြောက်ခဲ့ပါဘူး။ပိုးလို့တောင်ဆိုးနေပါသေးတယ်။ဘမကြီးပြန်ရောက်လာတော့မိတ်ဆွေတို့ဦးကခင်ဗျားရောဂါဟာစိတ်နဲ့ပတ်သက်တဲ့ရောဂါဖြစ်ပါတယ်။ကျေရဲ့တရားပဝင်ကြည့်ပါလားရောဂါပျောက်ခြင်းနဲ့ကျောက်သွားမယ်လို့ဆိုတော့ဆရာကြီးဥပခင်ရဲ့တရားစခန်းကိုညွှန်ပြပါတယ်ဂူရူကြီးကလည်းဆေးတွေကလည်းသုံးဆရာဝန်တွေကလည်းသုံးနေပြီဖြစ်တော့စားကြည့်တာပေါ့လို့ပြောပြီးဆရာကြီးဥပခင်ထံသွားပြီးကျေရဲ့တရားပဝင်ခွင့်ပြုဖို့ရာခွင့်တောင်းပါတယ်ဆရာကြီးကခွင့်ပြုလိုက်တော့ဂူရူကြီးကလည်းလုံးကအာရနဲ့ကြံကံမိကြတော့ကျွန်တော်လာတာဟာဒုဒုဘဝကလမ်းညွှန်လိုက်လို့လာတာပါကျွန်တော်ရဲ့ခေါင်းကိုက်ယောဂဟာဘယ်မှာမှဒါသိနေမှခုလို့မရတာကိုဥပဒနာနဲ့စမ်းကူးကြည့်ပါလားလို့ပြောလိုက်လို့ဆရာကြီးဥပခင်ကထံကိုလာခဲ့တာပါဒီတော့ဆရာကြီးကဟာဒီလိုဆိုရင်တော့ခင်ဗျမလာပါနဲ့ကျွန်တော်ခင်ဗျကိုလက်မခံနိုင်ဘူးလို့ပြောလိုက်ပါတယ်နောက်ပြီးဆက်လက်ပြီးတော့ဆင်းရဲကြပါပါလေခင်ဗျားကတရားကိုသိချနေတာကိုခင်ဗျားဟာရောဂါတွေကိုစိတ်ကူးဖို့ရှင်းမဟုတ်ပါဘူးစိတ်ထဲမှာရှိတဲ့ကိလေသာအမြဲကြီးတွေကိုစင်ကြယ်အောင်လုပ်တာပါစိတ်ကစင်ကြယ်သွားတော့ဘဝမှာဆင်းရဲဒုက္ခတွေအမျိုးမျိုးတွေကလည်းလွတ်မြောက်လာမှာဖြစ်ပါတယ်ခင်ဗျားရောဂါတစ်ခုကြောက်ချင်လို့လာတာနဲ့မဖြစ်ပါဘူးလို့ပြောလိုက်ပါတယ်နောက်ဆက်လက်ပြီးတော့လည်းရှင်းရှင်းပြတာပါသေးတယ်ခင်ဗျားတရားစက်တစ်ခုထောင်းရင်းလဲဆိုပါတော့မိမန်းချက်ဟာတရားထွက်ဖို့ရာဖြစ်ပါတယ်တရားကိုလိုချင်လို့ပါသင်လဲကိုလိုချင်လို့မဟုတ်ပါဘူးသင်လဲကအရာပစ္စည်းအနေနဲ့ထွက်မှာတူကြနေတာပဲခင်ဗျားဆယ်ရက်တရားပတ်လာခိုင်းရင်စိတ်ထဲကအနည်းအကျေးပြီးအလုံးကိုရှင်ဖို့ရာရည်ရွယ်ချက်နဲ့လာတာဖြစ်ရမယ်ဟိုယောဂဒီယောဂပြတ်ဖို့ရာညာကတော့ခင်ဗျားရမယ်အရာပစ္စည်းတွေမှာအာတရားပစ္စည်းပါပဲ။နာရင်ရင်ွယ်ချက်ကတော့ယောဂဆေးကုဖို့လာရတာမဟုတ်ပါဘူးလို့ပြောပြပါတယ်။ရှင်ဟာဒီဥပခင်ပြောတာအင်မတန်မှန်ပါပဲ။ဒီတရားထိုင်ရင်းဟာယောဂပြောက်အောင်ဆေးကုနေမဟုတ်ပါဘူးလို့အတန်တန်ပြောပြနေ။ယောဂရှင်ကတော့သူ့ယောဂကိုစိတ်ကစွန့်နေတော့ရှင်ရဲ့တရားပထိုင်တိုင်းဆေးရဲ့စလုံးမှာဒီကနေ့တော့ငါယောဂနည်းနည်းတက်တာလာတယ်ဒီကနေ့တော့နည်းနည်းပိုဆိုးလာတယ်လို့ယောဂကိုပဲအောက်မေ့နေပြီးစိတ်ရောက်နေပြီးတရားကိုတော့ရှုတဲ့လိုမရှုဘဲနေနေဒုနဲ့လုပ်ပြီးတရားရဲ့ရခြင်းရတတ်တဲ့ကျေးဇူးတွေကိုခံစားရပါမလဲဘုရားကြီးကလည်းဒါကိုနားလေတော့ကျွန်တော်ကိလေသာအညစ်အကြေးတွေရှင်းပြလို့ရတယ်တရားသာဝင်ရမယ်ကျွန်တော်ယောဂပျောက်ချင်ပျောက်မပျောက်ချင်နေပါသေးလို့ပြောပြီးစိတ်ထဲကလည်းဒီအတိုင်းပါပဲစိတ်ဆုံးဖြတ်ချက်ချလိုက်ပါပဲဒါပေမဲ့အင်ပြန်ရောက်လာတော့စိတ်ကတမျိုးဖြစ်ပြီးတော်တော်နဲ့မသွားဖြစ်ပါဘူးဒီလိုမျိုးဖြစ်နေတော့ဒုက္ခဘာသာတရားစခန်းကိုဝင်ရမှာအတော်ပဲဝင်နေနေခဲ့ပါပဲဒါပေမဲ့ခံကောင်းထောက်မှပြီးတော့နောက်တော့တရားစခန်းကိုရောက်ရှိသွားပြီးတရားရခဲ့ပါတယ်တရားဆက်ခံပြီးတဲ့အချိန်ကစပြီး14နှစ်မြမပြည်မှာပဲဆက်လက်နေထိုင်ခဲ့ပြီးတဲ့နောက်အိန္ဒိယပြည်ကိုထွက်ပြေးသွားပါတယ်။အိန္ဒိယမှာဂူရူကြီးရဲ့မိခင်ကြီးဟာမမမတန်ဖြစ်နေပါတယ်။မ မြန်မာပြည်မှာနေခဲ့တုန်းကမိခင်ကြီးနဲ့နည်းနည်းပါးပါးတရားခိုင်ခဲ့ဘူးပါလေ။ဆွေးဆွေးနွေးနွေးတော့မဟုတ်ပါဘူး။သူကမြန်မာပြည်မှာရှိပြီးဆက်လက်ထိုင်နိုင်ရင်ကောင်းပါပဲလို့အောက်မေ့မိပါတယ်။အိန္ဒိယပြည်မှာတရားပြပေးနိုင်တဲ့လူလဲမရှိပါဘူး။ဖျားပွင့်ရာဌာနတရားစတင်ပေါ်ထွန်းရာဌာနကြီးမှာဥပဒနာရှင်းဖို့နေနေသားသာဥပဒနာဆိုတဲ့နာမည်တော့မကြောက်ဘူးကြပါဘူး။1969ခုနှစ်မှာဂူရူးကြီးအိန္ဒိယကိုရောက်ပြီးအိန္ဒိယမှာပဲဘွန်ဘေမြို့မှာပထမဦးဆုံးတရားကစတင်ပေးခဲ့ပါတယ်။ဂူရူးကြီးရဲ့မိဘနှစ်ပါးစလုံးနဲ့ပါဝင်ခဲ့ပါတယ်။ဂူရူးကြီးကမိဘရဲ့မိုးကြီးကြီးဆက်ရခြင်းဖြစ်ပါတယ်။မြတ်စွာဘုရားကဟောပြောခဲ့ပါတယ်။မိဘတွေရဲ့ကျေးဇူးဟာဘယ်တော့မှစတင်မကုန်နိုင်ပါဘူး။တသက်ပါလုံးတခြားဘာကူမှမလုပ်သေးမိဘကိုပြုစုလုပ်သွင်းနေရင်တောင်မှမွေးကြေးစုဆက်လို့မကုန်နိုင်ပါဘူးမကြေနိုင်ပါဘူးမိဘရဲ့မွေးကြေးစုဆက်နိုင်ဖို့မိဘတော့တမျိုးပဲရှိပါတယ်မိဘကသီလမရှိကြဘူးဆိုရင်သူတို့ကိုသီလရှိအောင်လုပ်ပေးရပါလိမ့်မယ်သူတို့မှာသီလတော့ရှိပါတယ်တမာတိမရှိဘူးဆိုရင်တမာတိပွားများလောက်အောင်ကူညီပေးရပါလိမ့်မယ်သူတို့မှာတမာတိတော့ရှိပါတယ်။ပညာသိက္ခာကိုမရောက်ကြသေးဘူးဆိုရင်ပညာသိက္ခာကြီးရောက်အောင်ကိုယ်ကိုယ်ပို့ဆောင်ရမှာဖြစ်ပါတယ်။ပညာရှိပေမဲ့နိဗ္ဗာန်ကိုမျက်မှောက်မပြနိုင်သေးဘူးဆိုရင်တော့နိဗ္ဗာန်ကိုမျက်မှောက်ပြနိုင်အောင်တောင်းရပေးရမှာဖြစ်ပါတယ်။ဒီလိုနဲ့ဂုရုကြီးကသူ့ရဲ့မိဘတွေရဲ့ဉာဏ်ကျဉ်းစုကိုဆက်နိုင်ခဲ့ပါတယ်။သူ့ရဲ့ပထမတရားပတ်မှာသူရဲ့မိဘနှစ်ပါးအပါအဝင်ရုံးကြီး14ဦးပါဝင်ခဲ့ပါတယ်။တရားကပြီးသွားတဲ့အခါကျတော့အိဟိပတိကောစတော့တာပါပဲ။နောက်တရားပတ်တစ်ခုလုပ်သေးပါဦး။ကျွန်တော်အဖေ၊ကျွန်မအမေ၊ကျွန်မအဖေ၊ကျွန်မသားစသည်တို့လည်းပါဝင်နေပါတယ်လို့သုံးပါကြတော့တရားပတ်တစ်ခုပြီးတစ်ခုဆက်လိုက်တာ။အခုဆိုရင်တရားပတ်ဒီ300ကျော်သွားပါပြီ။တရားဓမ္မစတင်ပေါ်ပေါက်လာခဲ့တဲ့ဌာနကြီးမှာဓမ္မစင်္ကာမြစ်ကြီးရှိနေပါပြီ။ဂူရူးကြီးအိန္ဒိယရောက်ပြီးတစ်နှစ်ခွဲလောက်ကြာတဲ့အခါကျတော့ဘုရားကာယမြမဖုန်းကြီးတုံးမှာတရားဘတ်တစ်ခုပေးနေတုံးပါပဲ။ဆရာကြီးဥပခင်ကွယ်လွန်အနိစ္စရောက်သွားပြီဖြစ်တဲ့အကြောင်းရှင်းလန်းစွာတစောင်းဘုန်းကလေးမညှော်လင့်သေးရောက်ရှိလာပါပဲ။အိမတန်သုံးလုံးထောက်စားထောက်ထားစရာကောင်းတဲ့သတင်းပါပဲ။ဒါပေမဲ့ဂူရူးကြီးဟာသူ့ဟာသူတရားဘဝင်ပြီးသူ့ဆရာရဲ့ကျင့်ကြံတွေကိုဘယ်လိုဆက်ရပါမလဲလို့စဉ်းစားပါတယ်။မင်းမိဘတွေရဲ့ကျင့်ကြံကိုတော့ဆက်လုပ်ပြီးပါပြီ။ဓမ္မဖခင်ကြီးရဲ့ကျင့်ကြံကိုဆက်ဖို့ရတာလိုပါသေးတယ်။ဓမ္မဖခင်ကြီးကဂူရူးကြီးကိုလူ့စ်ဘဝစ်ခံပြီးပေးတဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်။မူတိုင်းမူတိုင်းဟာရတဲ့လိုပဲနှစ်ချိန်နှစ်ခါအမွေးခံကြရပါတယ်ပထမပတိကတော့မြမကြီးကသူ့အဖြစ်နဲ့ဥလိုက်ပြီးမွေးထုတ်လိုက်တာဖြစ်ပါတယ်ဒုတိယအချိန်မွေးတာကတော့သူ့အခွန်ပေါက်ပွဲပြီးမျက်ကလေးတွေထွက်လာတာအဲ့ဒီကအဲ့ဒါကမှတကယ်အမှန်မွေးတာအဖြစ်ဖြစ်ပါတယ်ဒုတိယမှာလည်းဒီလိုပါပဲမိခင်ကမွေးလိုက်တဲ့အချိန်မှာသူ့အခွန်လိုပဲမသိဘူးအဝိဇ္ဇာတွေထုတ်အုပ်ပြီးနေကြပါတယ်။မသိဘူးအဝိဇ္ဇာတွေကြီးဖျက်ရှားသွားတဲ့အခါမှာဥဒေကထွက်လာတယ်လို့ပဲဒုတိယအချိန်တကယ်မွေးခြင်းတကယ်လူဖြစ်ရခြင်းဖြစ်ပါတယ်။ဆရာကြီးဥပဒေကလည်းဂူမူးကြီးကိုတကယ်မွေးခြင်းတကယ်လူဖြစ်ရခြင်းကိုပေးပြီးဥကိုင်းကအစ်စ်မွေးထုတ်လိုက်တာဖြစ်ပါတယ်။လူအစ်စ်ဘဝအစ်စ်ဖြစ်လာတော့တာပါပဲ။မျိုးမှပဲတရားကိုရှုနိုင်လာပါတော့တယ်။အရင်ကတော့စိတ်ချင်မြင်ချက်အရာတွေ၊လုံချင်မှုတွေ၊အမင်းသားတွေသာဖြစ်နေပြီးဘယ်လိုမှခရီးမရောက်ခဲ့ပါဘူး။ဒါအကျိုးကိုမှလည်းမခံစားခဲ့ရပါဘူး။ဒီဘဝစိတ်ကိုရပြီးတော့မှပဲဘဝဟာလည်းရင်းရင်းစားစားရှိလာပါတော့တယ်။ဒီဘဝစိတ်ကိုဖန်တီးပေးတဲ့ဓမ္မဖခင်ကြီးရဲ့ကျေးဇူးကိုဘယ်လိုဆက်ရမလဲဆိုတာကိုစဉ်းစားလိုက်တော့အကျံတစ်ခုပေါ်လာပါတယ်။ဒီဟာဒီဥပဒေဟာပြပြတဲ့စိတ်ဆန္ဒတစ်ခုရှိပါတယ်။ဗမာပြည်ကအိန္ဒိယကိုအကျွေးတင်နေပါတယ်။ ဒီအင်မတန်အံ့ဖွယ်ရာကောင်းတဲ့တရားဓမ္မဟာအိန္ဒိယကရထားတာဖြစ်ပါတယ်အခုအိန္ဒိယမှာဘုရားဓမ္မပြောက်ပွင့်နေပြီဖြစ်တော့ဒီယတနာမျက်မှွန်ကြီးကိုအိန္ဒိယကိုပြန်ပို့ခြင်းပါတယ်အရင်တစ်ပေါင်း2100ကျော်ကပူဇင်ကျောထားတဲ့ကျောကျန့်ချက်တစ်ခုရှိပါတယ်ဒီတရားဓမ္မကိုပထမဦးဆုံးအချိန်မြန်မာပြည်ကိုပို့လာခြင်းအခါကပြောခဲ့တဲ့စကားတစ်ခုကဒီတရားဓမ္မဟာအိန္ဒိယနိုင်ငံမှာလုံးဝပျောက်ပွေသွားပါလိမ့်မယ်ဒါပေမဲ့မြန်မာပြည်မှာတော့ဒီမတန်ကောင်းကောင်းမုံမုံတောက်လျှောက်ထိမ့်သိမ်းထားနိုင်တာကြောင့်သူ့ငွေမူလပဂတိအတိုင်းအဆင်ဆင်ကျော်သွားရှိပြီးတော့ဘုရားရဲ့သာသနာတော်2500ပြည့်တဲ့အချိန်အခါမှာအိန္ဒိယကိုပြန်လောက်လာပြီးအခြေပြန်ဆိုင်ပြီးတော့အိန္ဒိယကလည်းကမ္ဘာလုံးကိုပြန့်နှံ့ကြားပြီဒီကဘာသူကဘာသားတွေဘုရားရဲ့တရားဓမ္မကိုခံစားနိုင်ကြပါလိမ့်မယ်ဆိုတာဖြစ်ပါတယ်။ဆရာကြီးဥပခင်ကဒါကိုအင်မတန်ယုံကြည်ပါတယ်။ဒီတရားဓမ္မကိုအိန္ဒိယကိုပြန်ပို့ပြီးအိန္ဒိယမှာအခြေစိုက်ဆိုင်ခြင်းပါတယ်။ပြီးတော့အဲ့ဒီကနေပြီးတော့ဖြတ်ချခြင်းနဲ့ပြင်းပြတဲ့ဆန္ဒရှိပါတယ်။ပြီးတော့ဥပိုလ်ရင်းကသူ့စိတ်ဆုံးဖြတ်ချက်ချလိုက်ပါတယ်။သူ့တက်တာလုံးသူ့အသက်ချက်ဆုံးတရားနဲ့ပဲနေနိုင်ကြမြနေပြီးတော့မေတ္တာကရုဏာတွေရှေ့ထားပြီးသူ့တတ်နိုင်ကြမြဒီတရားကိုဖြန့်ဝေဖို့ရာဖြစ်ပါတယ်ဒီဆုံးဖြတ်ချက်အတိုင်းဆောင်ရွက်ဖြစ်ပါတယ်အခုအချိန်ကြီးလည်းဆက်လက်ဆောင်ရွက်နေသေးပါပဲအိမ်သူအိမ်သားတွေအားလုံးကလည်းသူ့ကိုကူညီအားပေးပြီးပါရမီဖြည့်ကြပါတယ်မဟုတ်ရင်တော့လူ့ဘောကြောင့်တူအနေနဲ့တော့မလွယ်ကူပါဘူးကူရူဒီအိန္ဒိယကိုစားရောက်တဲ့အချိန်ကဆိုရင်လူဦးရေသံမောင်းများစွာရှိတဲ့အခဲမှာသူတိတဲ့လူသူ့ကိုတိတဲ့လူဆိုလို့တရားနောက်တော့မရှိပါဘူးဒါပေမဲ့လည်းဆွေရတရားဖတ်ပြီးပြီးတဲ့အခါကျတော့အုပ်စုအမျိုးမျိုးကအယူဝါဒအမျိုးမျိုးကလူတွေလာကြပြီးတရားဝင်ကြပါတယ်သံမောင်းပုဂ္ဂိုလ်တွေတော့မဟုတ်ပါဘူးသူတို့ထဲကအကြီးကျယ်တွေခေါင်းဆောင်ပုဂ္ဂိုလ်ကြီးတွေလည်းပါလာပါတယ်ထရိညာဖုန်ကြီးသီလရှင်တွေဂျင်းဖုန်ကြီးသီလရှင်တွေဘုရားဘာသာဖုန်ကြီးသီလရှင်တွေသူတို့တရားဆရာကြီးတွေလည်းလာကြပါတယ်ဆင်ရဲ့တရားပတ်တွေမှာမွတ်စလင်ပလီတွေမှာထရိညာဘုရားရှင်ခိုးကျောင်းတွေမှာဘုရားဘာသာဝိဟာရတွေမှာဟိန္ဒူဘုရားကျောင်းဂျင်းဘုရားကျောင်းတွေမှာလည်းရှင်းပခဲ့ပါတယ်တော်ကြီးတွေကလည်းအိန္ဒိယကတည်းကမဟုတ်ပါဘူးကမ္ဘာအရရမှာရှိတဲ့တခြားနိုင်ငံတွေကလည်းလာကြပါတယ်ကမ္ဘာနိုင်ငံပေါင်း80ကျော်ကလူတွေထောင်ပေါင်းများစွာလာပြီးတရားထိုင်ကြပါတယ်ဒါဟာဘာကြောင့်ပါလဲအကြောင်းမရှိဘဲမဖြစ်နိုင်ပါဘူးအကြောင်းတစ်ခုခုတော့ရှိရမှာပါပဲတဖြည်းဖြည်းနဲ့အကြောင်းကရှင်းလင်းလာပါတယ်ဒီတရားပတ်တွေကိုတော်ကြီးတွေလာကြတဲ့အခါလူအစ်စ်မျက်နှာအစ်စ်တွေအများကြီးပဲပါပါတယ်။တရားကစပြီး3-4ရက်လောက်ရှိလာပြီဆိုရင်ဒီပုဂ္ဂိုလ်ကငါသိပါတယ်။သူနဲ့ငါနဲ့အရင်ကတွေ့ဘူးပါတယ်လို့စိတ်ထဲကထင်လာပြီးနီးနီးနီးနီးသိဘူးခဲ့တဲ့မိစ္ဆာတူလို့သိခဲ့ရဘူးတလို့ခံစားမှုတွေဖြစ်လာပါတယ်။အရင်ဘဝဘဝဟောင်းတွေကတွေ့ခဲ့ဘူး၊တုံ့ပြန်ရဘူးပြီးတရားတွေအတူတူအားထုတ်လာခဲ့ကြတာဖြစ်မှာပေါ့။တရားနာကျင်မှာအတူတူရှောက်ခဲ့ကြသူတွေဖြစ်မှာပေါ့အခုဘဝမှာလာပြီးတရားနဲ့ပတ်သက်ပြီးတော့တရားရိပ်ကမှာတွေ့ရစုံကြီးကြရပြန်ပါတယ်ဒီလိုတရားပတ်တည်နဲ့ဒီမှာလာကြတဲ့ယောဂီတွေထဲမှာလူနှမျိုးနှစားတွေ့ရတတ်ပါတယ်ပထမအုပ်စုကအရင်ဘဝတုန်းကပြုခဲ့ကြတဲ့ကုသိုလ်ပါရမီတွေကြောင့်ဓမ္မမျိုးကြီးကိုဆက်ကြကြတဲ့အတွက်ကြောင့်အခုဘဝမှာဓမ္မရဲ့အသီးကိုခံစားရပြီးတရားစစ်တရားမှန်ကိုရကြပြီးဒီဘဝမှာပဲတရားကိုတိုးပွားလာအောင်အားထုတ်ကြပြီးသံဃာဝတ်သင်းရက်ကလွတ်မြောက်လာအောင်သင်္ကြန်တည်ဖြစ်ပါလေ။ဒုတိယအမျိုးသားကတော့ဒီဘဝမှာပဲတရားမျိုးကြီးကိုလာယူပြီးစပြီးရှင်းနေကြတာဖြစ်ပါလေ။ဒီယောဂီမျိုးတွေကဓမ္မမျိုးကြီးကိုအခုဘဝမှာပဲလာယူလာပဲဖြစ်ဖြစ်ရပ်ပြီးသားဓမ္မမျိုးကြီးကိုပိုပြီးထက်သန်ကြီးထွားလာအောင်အခု ုဘဝမှာပြိုးထောင်တာပဲဖြစ်ဖြစ်အခုယောဂီတို့လက်ဝယ်မှာရရှိထားတဲ့အဖိုးတိုက်ထိုက်တန်ကြတဲ့ဝေဒနာအမှုအမြတ်ကိုတော့အဲလိုစောက်ခဲလိုပေါ်ပေါ်တန်တန်နဲ့ဆွမဖြစ်တင်ပါဘူးမိမိတူတွေရဲ့ကောင်းစားရေးအကျိုးဖြစ်ထွန်းရေးတာမကအများတို့ရဲ့ကောင်းစားရေးအကျိုးဖြစ်ထွန်းရေးတန်တရားဝတ်ခြင်းရဲ့အကျင်းကလွတ်မြောက်ရေးလည်းဖြစ်ပါလေဒီတရားဓမ္မကိုတိုးတဲ့တိုးပွားတဲ့ပွားအောင်ပြုလုပ်ဖြစ်ပါလေကဘာတဝန်းလုံးမှာအတိဒုက္ခတွေဆင်းရဲတွေအင်မတန်ပဲများလာပါတယ်လူတွေဟာအကြောင်းကြောင့်ဒုက္ခတွေအမျိုးမျိုးကိုခံစားနေကြရပါတယ်လူတွေဟာဒီတရားကြီးကိုရကြပြီးရှင်းသုံးကြမယ်ဆိုရင်တော့သူတို့ခံစားနေရတဲ့ဒုက္ခတွေကလွတ်မြောက်ကြမှာသိကြပါတယ်ဒုက္ခခံစားနေရတဲ့လူသားတွေအတွေ့ယောဂီတို့ကမိမိတို့ကိုယ်တိုင်ဒီတရားကိုအခြေခံအောင်ရှင်းပြပြီးတဲ့နောက်တခြားလူတွေကိုလည်းလွတ်မြောက်ဆန်ကြအောင်ကူညီမကြပါဒုက္ခတွေအမျိုးမျိုးတော့ခံစားနေရတဲ့လူသားတွေအင်းချမ်းမှုခံစားနိုင်ကြပါစေချမ်းသာမှုကိုလည်းခံစားနိုင်ကြပါစေမှန်ကန်တဲ့တရားနည်းအဖြစ်ကိုပူနိုင်ကြပါစေ။ဘဝတုသဗ္ဗမင်္ဂလာ။ခတ်သိမ့်ကုန်သောမင်္ဂလာသည်ဖြစ်ပါစေသတည်း။